ိုင်းနိုင်ငံမှာအိမ်ပေါ်အဖြစ်အသက်မွေးဝမ်းကြောင်းလုပ်ကိုင်နေတဲ့ကရင်အမျိုးသမီးလေးမတ်ကွေးကိုထိုင်းအလုပ်ရှင်ကနှိပ်စက်ခဲ့လို့အဲ့ဒီအမျိုးသမီးလေးဟာနှစ်လကြာဆေးရုံတက်ရောက်ဆေးကုသခံယူခဲ့ရပါတယ်။အခုလိုနှိပ်စက်မှုတွေကိုထိုင်းသတင်းမီဒီယာတွေကဖော်ပြခဲ့ပြီးထိုင်းရဲတွေကလည်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ကြပါတယ်။အလားတူပါပဲ ILO ရဲ့ထိုင်းအခြေစိုက်ရုံးခွဲကလည်းအနှိပ်စက်ခံအလုပ်သမားတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီအကြောင်း VOA မြန်မာပိုင်းဌာနထိုင်းအခြေစိုက်သတင်းတောက်ဦးတားညွန့်ဦးကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
တော်ရရှင်များခင်ဗျာအသက်18နှစ်အရွယ်ရှိမြန်မာနိုင်ငံသားကရင်မင်းကလေးတဦးကိုထိုင်းလုံရှင်ကရိုက်နှက်တဲ့ကိစ္စကိုခြေခံပြီးထိုင်းနိုင်ငံတွင်းကနိုင်ငံခြားသားလူသားတွေကိုထိုင်းလုံရှင်တွေကနှိမ်ပန်းနှိမ့်ဆက်နေတာတွေအကာအကွယ်ပေးဖို့အတွက်အပြည်ဆိုင်ရာလူသမားအဖွဲ့ချုပ် ILO ကနေထိုင်းအစိုးရကိုတွန်းအားပေးခဲ့တယ်လို့သိရှိရပါတယ်။ဘန်ကောက်မြို့ပေါ်ကအိမ်တအိမ်မှာအိမ်ပေါ်လုကင်နေတဲ့အသက်18နှစ်အရွယ်ဒီကရင်မင်းကလေးကိုအသက်32နှစ်အရွယ်အင်ရှင်ထိုင်းမျိုးသမီးကမကြာခဏဆိုသလိုရိုက်နှက်တာကြောင့်ပြီးခဲ့တဲ့လကလေးကဒီမင်းကလေးဟာထိုင်းစစ်ရုံတစ်ခုမှကုသခဲ့ရပါတယ်။အင်ရှင်ထိုင်းလူမျိုးသမီးကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပေမဲ့ငွေကြေးအာမခံပေးခဲ့တာကြောင့်သူမဟာပြန်လည်လွတ်မြောက်နေတယ်လို့သိရှိရပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့ထိုင်းနိုင်ငံရောက်တရားမဝင်မြန်မာလူသားတွေရဲ့လူမှုရေးအကူအညီကိစ္စတွေကိုပါဝင်ကူညီဆောင်ရွက်နေတဲ့ဦးမြင့်ဝေကအခုလိုပြောပြပါတယ်။
ဒီကလေးမဆေးုံရောက်နေနှစ်လလောက်ရှိပြီလေအဲအခုမှအဲ့ဒီသတင်းကပေါ်လာတာနောက်အခုကျွန်တော်တို့ကအဲ့ဒီကိစ္စကိုခံကြရတာတခြားအမျိုးသမီးတွေစောင့်ရှောက်ရေးတကူကလုပ်တယ်နောက်ရှင်းနေအဖွဲ့ချုပ်ကရှင်းနေတယောက်လွတ်တယ်ဘာလို့ကျွန်တော်ပြီးခဲ့တဲ့၁ရက်နေ့ကမေလေးပြီးတော့၂ရက်နေ့ကသက်ကပြန်တယောက်လွတ်ပြီးတယ်အဲ့ဒီကိစ္စကမှသွားပြီးတော့ရှင်းနေရအဲ့ကောင်မလေးကိုစစ်ချက်ယူဖို့ပေါ့နော်ဒါကြောင့်လောလောဆယ်အမျိုးသမီးတိုင်းတိုင်းစောင့်ရှောက်ရေးကတာဝန်ယူထားတယ်
အင်ပေါ်လုံနေတဲ့မြန်မာနိုင်ငံသားမင်းကလေးတွေကိုအလုရှင်ကရိုက်နှက်နှိပ်စက်တယ်ဆိုတဲ့သတင်းဟာအခုမှကြားရတာမဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်တွေလုံးကလည်းမတ်စုဆိုတဲ့မြန်မာအမျိုးသမီးတဦးကိုအင်ရှင်တွေကရိုက်နှက်တာကြောင့်ဒီမင်းကလေးဟာထိုင်းစစ်ရုံတစ်ခုမှအသက်ဆုံးပါသွားခဲ့ပါတယ်။တစ်ဖက်မှာတော့ထိုင်းနိုင်ငံအနေနဲ့နိုင်ငံသားအလုသမားအခွင့်အရေးကာကွယ်ရေးဥပဒေတွေထုတ်ပြန်ထားတာရှိပါတယ်။ဒီလိုမျိုးဥပဒေတွေရှိရတဲ့အခုလိုဖြစ်ပျက်တွေဘာကြောင့်ပေါ်နေရလဲဆိုတဲ့မေးခွန်းကိုကိုမြင့်ဝေကအခုလိုရှင်းပြပါရစေ။
ထိုင်းဆိုပေါ်လစီကခြားရတဲ့ဟာတွေကိုသူတို့ထိုင်းနိုင်ငံအလုပ်ရှင်တွေကမလိုက်နိုင်ဘူး။ထိုင်းဆိုလည်းသူတို့ခြားရတဲ့စီးနှင်းတွေပေါ်လစီတွေကိုအကောင့်တွေပေါ်တဲ့နေရာမှာအမိန့်တစ်ခုကိုထုတ်လိုက်တယ်။ဒါပေမဲ့အဲ့ဒီမိန့်ကလိုက်နာမဲ့လူတွေလည်းမသိဘူး။အဲ့ဒီမိန့်ကိုအကောင့်တွေပေါ်ရမဲ့လူတွေလည်းတိတိကျကျမသိဘူး။ဥပမာလှုပ်ရှင်ရတဲ့တိကျမလိုက်နိုင်တော့ဗမာလူသမားတွေကလည်းအဲ့ဒီချက်ကိုမသိဘူး။ဒါအဲ့ကြတဲ့ပြိပခါဆိုတော့မှကျွန်တော်လည်းပြီးမှာမဟုတ်ဘူး။
ဒီ विषय အရလို့မှာအဖွဲ့ချုပ် ILO အနေနဲ့အခုလိုဖြစ်ပျက်တွေထိုင်းနိုင်ငံတွေမှာထပ်မဖြစ်အောင်ဘယ်လိုဆောင်ရွက်ပေးနိုင်မယ်ယူဆပါသလဲလို့မေးမြန်းချက်ကိုတော့ဦးမြင့်ဝေကအခုလိုပြောပြပါရစေ။
တကယ်တော့ဝင်ရောက်ဆောင်ရွက်ပေးနိုင်တာတွေအများကြီးရှိတာပေါ့ဗျာ။ဒါပေမဲ့ ILO ကဒီလောက်ပဲသူတို့ကပုံမှန်ဆက်တည်တော့။နောက် ILO ကလုံခြုံလုံခြုံရလဲခင်ဗျားတို့သိတဲ့အတိုင်းပဲတချို့ကိစ္စတွေမှာသူကဖြည်းဖြည်းလေးလေးနဲ့တန်တမာကြီးတွေပါတယ်အဲ့လိုဟာတွေနဲ့သွားတာဟုတ်။ဆိုတော့အဓိကတော့ထိုင်းနိုင်ငံထဲမှာရှိတဲ့ NGO တွေခုန Law Society ရောထိုင်းလေးလိုဟာမျိုးတွေနောက်အလုပ်သမားဥပဒေတွေမှာကြီးတဲ့ပုံပြီးတော့မျှတာရဲ့ထိုင်းဆိုရဲ့လက်ညွန်ဥပဒေဖြစ်လာအောင်ကအားလုံးကအများကြီးဝင်ပြီးတော့ဆောင်ရွက်ပေးနိုင်တာရှိတာပေါ့။ဒါမဲ့အားလုံးကဘယ်လောက်ထိလုပ်လဲနောက်ထိုင်းဆိုရဘယ်လောက်ထိနားလည်မလဲဆိုတော့ကျွန်တော်တို့မပြောနိုင်ဘူးပေါ့ဗျာ။
ဒီကိစ္စနဲ့ပတ်သက်လို့ပြည်ပဆိုင်ရာလူသမားအဖွဲ့ချုပ် ILO ဘန်ကောက်ရုံးခွဲကိုဖုန်းနဲ့ဆက်သွယ်မေးမြန်းကြည့်တဲ့အခါဖြစ်ကြားနိုင်မယ့်အရာရှိမရှိဘူးလို့တုံ့ပြန်ပါတယ်။အခုကရင်မင်းကလေးရိုက်နှက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ရိုက်နှက်တဲ့အင်ရှင်ဖြစ်သူကိုတရားမျှတစွာအရေးယူပေးဖို့အတွက်ထိုင်းလူသမားဝန်ကြီးဌာနအပါအဝင်ထိုင်းဆူရပိုင်းကို ILO ဘန်ကောက်ရုံးခွဲအနေနဲ့တရားဝင်စာပို့တောင်းဆိုထားတယ်လို့ ILO ဝန်ထမ်းတဦးကဆိုပါတယ်။တော်ရရှင်များခင်ဗျာအခုလို18နှစ်အရွယ်ကရင်မင်းကလေးကိုအင်ရှင်ဖြစ်သူကပြင်းပြထန်ထန်ရိုက်နှက်တာကြောင့်ဒီမင်းကလေးဟာခေါင်းတစ်ခုလုံးဒဏ်ရာရီနဲ့ပြင်းထန်နေတာကိုထိုင်း TV သတင်းဌာနတွေကရိုက်ကူးပြသထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံကလေးတငယ်ခွင့်ရေးဆောက်ရှောက်ရေးအဖွဲ့များကလည်းတရားဥပဒေအတိုင်းဖြစ်စေဖို့အတွက်အရင်နဲ့ခံရတဲ့ကရင်မင်းကလေးဘက်ကနေတရားကြောင်းအရကူညီဆောင်ရွက်ပေးနေပေမဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံကတော့အခုတက်သည့်ဒီမင်းကလေးကိုဆက်သွယ်ကူညီတာမရှိသေးဘူးလို့သိရှိရကြောင်း